တော်တက်ရှင်များရှင်မြန်မာပြည်မှာတရားဥပဒေစိုးမိုးရေးအရေးကြီးတယ်လို့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကပြောဆိုထောက်ပြနေစမှာပဲတရားမျှတမှုနဲ့ကင်းကွာတဲ့အဖြစ်ပြက်တွေအခုတလောအရင်ကထက်ပိုပြီးကြဲကြဲလောင်လောင်ကြားလာနေရပါတယ်အထင်ရှားဆုံးကရန်ကုန်လမ်းလေးဆက်အင်းဝအချုပ်ဆိုင်ကအင်းဘော်မင်းကလေးငယ်နှစ်ဦးရရက်ဆက်ဆက်ညှဉ်းပန်းနှိပ်စက်ခံခဲ့ရတဲ့ကိစ္စတခါမင်းကလေးကပန်ဒိုရာအစည်းအဝေးလုပ်ငန်းကအင်းဘော်မင်းကလေးတွေရဲ့ညှဉ်းပန်းနှိပ်စက်ခံရမှုတွေနောက်မြောက်ဥကလာကဆရာဝန်ဇနီးမောင်နှံရဲ့အိမ်ဘော်ကိုညှစ်မှတ်နှိပ်စက်မှုစတာတွေဒါမကအခုနောက်ထပ်ထင်ရှားတဲ့ကိစ္စတစ်ခုကတော့မြောက်ဥကလာပမြို့နယ်ကမြို့သမီးငယ်တဦးကိုအလိုမတူဘဲခိုးယူပောင်းသင်ပြီးညှစ်မှတ်နှိပ်စက်တဲ့အမှုအပေါ်တရားရုံးကတရားခံကိုထောင်နဲ့နှစ်နှစ်ချမှတ်ခဲ့တဲ့ဖြစ်ရပါပဲတရားရုံးကအခုလိုပြစ်ဒဏ်ချမှတ်လိုက်တာနဲ့ပတ်သက်ပြီးဒီပြစ်ဒဏ်ဟာထိရောက်မှုမရှိဘဲတရားမှုကျိုးလွန်သူတွေကိုအားပေးရာရောက်တယ်ဆိုတော့ဝေဖန်တဲ့နေလဲအတော်ထွက်ပေါ်လာခဲ့ပါတယ်
။သဘောမတူဘဲနဲ့တလားကြောချုံနောင်ထားတယ်။တန်ကျိုးတွေနဲ့ခတ်ထားတယ်။ဒီကိုလုံးတိုင်းနဲ့မွန်ထားတယ်။အဲ့လိုမျိုးတိကျတဲ့ခိုင်လုံတဲ့တက်တည်ထောက်ထားတွေရှိရတဲ့နဲ့တရားစီရင်ရာနှစ်နှစ်ပဲချလိုက်တယ်ဆိုတော့တကယ်တော့နှစ်နှစ်ဆိုတာဟာသူ့ရဲ့ချုပ်ရက်တွေပါတယ်နဲ့ရှော့ချလိုက်ရင်တစ်နှစ်တောင်တစ်နှစ်လောက်ပဲရှိရပဲထားလိုက်ပါတော့အဲ့လောက်ပဲသူကြောက်ရမယ်လို့တဘောရတယ်ပေါ့နော်အဲ့ဒီတော့ဒါဟာမဖြစ်သင့်မဖြစ်အပ်တဲ့မမျှတာဘူးလို့တဘောရပါတယ်ဟိုကရက်ကန်ရှင်ကိုယ်တိုင်လည်းအဲ့လိုတဘောရပါတယ်အဲ့လိုမျိုးဖြစ်နေသမျှကာလပတ်လုံးကျွန်တော်တို့နိုင်ငံကြီးကပြစ်မှုတွေကထပ်မံကျူးလွန်မှုဖြစ်နေတယ
်ဒါကတော့အခေယအမျိုးသမီးအဖွဲ့ကမပတ်ပပြောသွားတာပါကုန်စည်နှုံးကြဆင်းရဲနဲ့ဒီမိုကရေစီရေးဆင်ဆက်မပြတ်လှုပ်ရှားမှုအဖွဲ့MDCF ကကိုထင်ကျော်ကလည်းအခုလိုတရားရုံးတွေရဲ့ပြစ်မှုနဲ့ပြစ်ဒဏ်မမျှတမှုတွေအပေါ်သူ့ရဲ့အမြင်ကိုပြောပါတယ်
။အဓိကတော့ဗျာတရားရုံးတွေကဒီကနေ့ထိဒီစောင့်မတ်မှန်ကန်တဲ့တရားစီရင်စနစ်ကိုဥပဒေပဲနဲ့အဂ္ဂိတရား၄ပါးပေါ့ဗျာ။အဲအဲ့ဒီပုံမှာပဲသွားနေတာကျွန်တော်တို့တွေးရှိရတယ်ဗျာ။ဒါကျွန်တော်တို့ကိုယ်တွေလည်းဖြစ်တယ်လို့လက်ရှိပြည်သူတွေစီးတွေ့နေတဲ့တရားရုံးတွေအလုံးကလည်းအဲ့တိုင်းပဲသွားနေတယ်။ဒါပေမဲ့တကယ်ဒီတို့တရားရေးဌာနကစစ်တမ်းတွေက2015 2019ပေါ့ဗျာတရားစီရင်ရေးပြည်သူလူလက်ခံနိုင်တဲ့အနေအထားစစ်တမ်းကောက်တာက60ကျော်ကနေဦးကြော်ကြော်ပေါ့ဗျာပြည်သူတွေကဒီဟာကိုလက်ခံနိုင်တဲ့အဆင့်ဆိုပြီးတို့စစ်တမ်းတွေထုတ်ပြန်တာလည်းရှိတယ်ဗျာအမှန်တော့အဲ့စစ်တမ်းတွေကလိန်လာတာပဲတရားရုံးတွေကိုပြည်သူကဒီလေးစားကြည်ညိုရမယ့်အစားအကြောက်တရားတွေနဲ့သွားနေကြတယ်နောက်ကျွန်တော်တို့ကအဓိကအခြေခံပြည်သူတွေနဲ့ထိတွေ့မှုများတဲ့ခါကျတော့ဒီတရားရင်ဆိုင်တဲ့နေရာမှာသက်ဆိုင်မရှိတဲ့အတိုင်းဝိုင်းပြည်သူဒီတရားလိုတရားခံမဲ့ဖြစ်ဖြစ်เนาะဒီယာတူနောက်ခံမရှိတဲ့အတိုင်းဝိုင်းမဲ့ဖြစ်ဖြစ်အဲ့ဒါဆိုရင်အငြင်းတန်းရှုံးနေနေတာကိုကျွန်တော်တွေ့ရတယ်ဒီအာမထူးချင်းမှုเนาะမတရားထုံနှောင်မှုဒီလိုပြုမှုတွေကျူးလွန်တဲ့လူကိုဒီနှစ်နှစ်ဆိုတဲ့ပြစ်ဒဏ်ကအင်မတန်เนาะတစ်ခိုးတစ်ယောက်တော့မှဒီတဲ့မကကြားခဲ့တဲ့ပြစ်ဒဏ်ကိုနှစ်နှစ်လောက်နဲ့တာချရဆိုတော့ဒီတရားရေးစီရင်ရေးကိုကျွန်တော်ပြည်သူတွေကဘယ်လိုလုပ်ယုံကြည်မလဲ
ကိုထင်ကျော်ပြောသွားတာပါဘုတ်ကလေးမျိုးနဲ့ NLD အလုံးမှုဆောင်ဦးအောင်မြင့်ကအခုလိုပြစ်မှုပြစ်ဒဏ်မမျှတမှုတွေအပြင်ပြက်ပြက်သားသားတရားမစီရင်နိုင်သေးတဲ့အမှုတွေလည်းတွေ့နေရတဲ့အကြောင်းဒါတွေက2008ဖွဲ့စည်းပုံရဲ့အထူးကအားနည်းချက်လို့မြင်မိကြောင်းပြောပါတယ်
ဒီအခြေအနေကတော့အားလုံးနဲ့သိကြတယ်မှာဒီ Facebook မှာမင်းကြီးတယောက်ကိုဟိုခိုးယူပေါင်းသင်းပြီးတော့တန်ကြိုးခတ်ပြီးတော့ထမင်းမကြွေးပဲနဲ့ရက်ရှည်တလားလောက်ပေါ့အဲ့လိုမရင်းကျင်ပြီးအဲ့လိုလူကိုထောင်တာနှစ်နှစ်ဆိုတာကတော့တရားရေးမှန်နိုင်ရတော်တော်ကြီးစရာကောင်းနေတယ်လို့အဲ့လိုမြင်နေပေါ့နော်။အဲ့တော့ဒီတရားသူကြီးကဘလို့လာစားထားလို့ဒီလိုလုပ်နေရလဲပေါ့။အဲ့ဒါတစ်ချက်ပေါ့။နောက်ကျွန်တော်မန္တလေးမှာကျွန်တော်တို့ဒေါ်မာနီတို့လိုက်နေတဲ့ပန်ဒိုရာအဲပန်ဒိုရာကကြံစည်ဆိုလို့ရှိရင်လည်းအခုအချိန်ကြီးတရားစီရင်ရပြတ်ပတ်တာတာရေယူပေးတာမတွေ့ဘူး။အဓိကကြံစည်တော့ဗမာပြည်မှာလက်ရှိရှိနေတဲ့ကြံစည်ကတော့ကျွန်တော်မြင်ပြောရင်တော့ဒီတရားစီရင်ရေးအုပ်ချုပ်ရေးအားနည်းနေတဲ့အဓိကကြံစည်တော့2008ဖွဲ့စည်းပုံရဲ့အဓိကကြံစည်လို့မြင်တယ်။ဘာကြောင့်လဲဆိုတော့ဒီလေလောက်မှာရှိနေတဲ့တရားစီရင်ရေးထွေးအုပ်တွေပေါ့နော်အဲ့ဒါတွေအပါဝင်တော့ရစက်ဒေသမှာရှိနေတဲ့ပြဿနာတွေတိုင်းသားတွေမရင်းညှိခံရတဲ့ပြဿနာတွေအဲ့ဒါတွေအားလုံးတစုံလုံးက2008ဖွဲ့စည်းပုံရဲ့အဓိကအနေချက်ကြောင့်လို့မြင်ပါတယ်ဗျာ
အခုလိုတရားရုံးတွေရဲ့ပြည်တံချမှတ်မှုတွေနဲ့တရားစီရင်ရေးလုပ်ငန်းတွေမှာဖိအားပေးမှုတွေလက်စားမှုတွေပပျောက်ပြီးမှန်ကန်တဲ့တရားစီရင်ရေးဖြစ်ပေါ်ဖို့အတွက်ဆန္ဒပြမှုတွေလည်းပြီးခဲ့တဲ့သတင်းပတ်တွေကဖြစ်ပွားခဲ့ပါတယ်MDCF ကကိုထင်ကျော်တို့အဖွဲ့ကပြီးခဲ့တဲ့ရက်ကရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ရှေ့မှာဆန္ဒပြခဲ့ကြသလိုအမျိုးသမီးအရေးလှုပ်ရှားသူတွေကလည်းမြောက်ဥကလာကအမျိုးသမီးငယ်အလိုမတူဘဲခိုးယူပေါင်းသင်းညှဉ်းပန်းခံရမှုတရားရုံးဆုံးဖြတ်ချက်ချတဲ့နေ့မှာပဲဒီတရားရုံးရဲ့ဆုံးဖြတ်ချက်ကိုပြန်ပြင်ဖို့တောင်းဆိုတာတွေရှိခဲ့ပါတယ် မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုအခုလိုဝေဖန်ထောက်ပြမှုတွေနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တဦးလက်ဖြစ်တဲ့ရှေ့နေကြီးဦးအောင်သိန်းရဲ့အမြင်ကိုမေးကြည့်ပါရစေ
။ဟောအမြင်ပြောရရင်တော့ဗျာဒီတရားရုံးရင်ရောက်တဲ့ပြည်မှုတွေနဲ့ပတ်သက်ရင်တော့တရားခဏ်တွေကပြည်ထောင်ချရမယ်ဆိုရင်တော့မှအတတ်နဲ့ဆိုအသက်သာဆုံးအယော့နည်းဆုံးရအောင်တရားခဏ်တွေဘက်ကလည်းပုံစံမျိုးစုံနဲ့တရားစီရင်ကိုချင်းကကြိုးစားကြတာတော့အစဉ်လာပဲဗျ။အရှိပါစီရတဲ့ဆင့်ဝင်မယ်အရေးအဖွဲ့အနေတဲ့ဆင့်တရားစီရင်ရှုဝင်မယ်အဲ့လိုပုံစံနေတော့ရှိရတယ်ပေါ့အဲ့ဒီလို minimum maximum punishment ပေါ်မှာပြစ်ဒဏ်ပေါ်မှာပေးရပေါ်မှာအယောအတင်းပေါ်မှာလည်းဟိုတရားရုံးတွေကအဲလုတ်ကင်စားပေါက်နေရတဲ့အစင်လာခေါ်ယူကျိုးနေပြီပေါ့နော်နောက်တစ်ခါဗမာပြည်ရဲ့ယနေ့ကျွန်တော်တို့တရားစီရင်စနစ်ကိုပြောရရင်တော့ဒီအရဘရောမရှိသေးဘူးဗျာ။ဘာဖြစ်လို့လဲဆိုတော့အရင်ပုံစံအဟောင်းတိုင်းပဲသွားနေတယ်လို့ဖြစ်တယ်။တရားစီရင်တဲ့ပတ်သက်လို့လည်းဒီချင်းချုပ်ကိုပြောရဲတဲ့ကလည်းအလုံးမအားနေတယ်ပေါ့နော်။နောက်တစ်ခါဒီအဂတိလိုက်စားမှုတက်ချက်ရေးကော်မရှင်လို့ဘာလို့ဖွဲ့စည်းထားပေမဲ့ဒီအဂတိတက်ချက်ရေးဆိုတဲ့ဌာနဟာပေါ်ပေါ်လင်းလင်းနဲ့ချင်းချင်းချာချာနဲ့မမမမရှိနေလို့လို့လေအဲ့ဒီလိုလေထင်ရှားမြင်သာတဲ့အနေအထားရင်မရှိတော့ပြည်သူလူထုကဘသူ့ကိုအဲ့ဒါအပြေခေါ်မှမသိရဲ့အနေအထားမျိုးတွေဖြစ်တယ်။မတရားမှုတွေဖြစ်ပေါ်လာပြီးလက်ပေးလက်ယူကိစ္စကြီးတောင်းခံလာပြီးဆိုရင်ဘယ်လိုသွားတန်ရမှလည်းမသိဘူးဆိုတဲ့သဘောမျိုးတွေကျွန်တော်တွေ့နေရတယ်နော်။ကိုလုံးကဆိုရင်အစသုံးလုံးဦးစီးဌာနဆိုတာကငွေချင်းနဲ့ပတ်သက်တဲ့မသမာမှုတွေဒီဌာနဆိုင်ရာတွေရဲ့အလွဲသုံးစားလုပ်မှုတွေဒါကြိမ်မမဆောင်ကြည့်ပြီးတော့အရေးယူဆော်ရဲလေးရှိတယ်ပေါ့နော်အခုအဲ့ဒါတွေကပျောက်သွားနေလို့ဖြစ်တာကကျွန်တော်တို့ထင်တယ်ဆယ်စုနှစ်မကရှိနေပြီဒါရှင်းရှင်းလင်းလင်းပြောရင်တော့ဟိုခေါင်းဘက်ကလည်းပြင်ဖို့လိုသလိုအောက်ခြေဘက်ကလည်းစပြင်ဖို့တော့လိုအပ်နေပြီးတော့အမှန်ပဲအခုပြုပြင်ပြောင်းလဲရေးရတရားရုံးတွေကမဆိုင်သလိုဖြစ်နေတယ်ဆိုတော့ပုံစံမျိုးတော့ကျွန်တော်တို့တွေ့နေရတယ်ဆိုတော့အမှန်ပဲဗျ
ဒါကတော့မြန်မာနိုင်ငံကလက်ရှိတရားစီရင်ရေးအခြေအနေပေါ်ဝေဖန်မှုတွေရှိနေတာနဲ့ပတ်သက်ပြီးတင်ပြခဲ့တာပါ။နိုင်ငံတကာနိုင်ငံမှာတရားဥပဒေစိုးမိုးမှုအတွက်တရားမျှတမှုကအလွန်ရေးကြီးပါတယ်။တရားဥပဒေစိုးမိုးရေးအရေးကြီးတာနဲ့အမျှဥပဒေပြုရေးမန်တိုင်းအုပ်ချုပ်ရေးမန်တိုင်းနဲ့တရားစီရင်ရေးမန်တိုင်းမန်တိုင်းကြီး၃ရပ်စလုံးနေနဲ့ပွင့်လင်းမြင်သာမှုရှိဖို့လိုအပ်ပါတယ်။ပွင့်လင်းမြင်သာမှုအရေးကြီးပုံကိုလည်းဒေါအောင်ဆန်းစုကြည်ကအကြိမ်ပေါင်းများစွာပြောဆိုခဲ့တာလည်းမှတ်သားခဲ့ပူပါတယ်။မြန်မာပြည်သူလူထုအနေနဲ့တိုင်းပြည်မှာတရားမျှတမှုနဲ့ပွင့်လင်းမြင်သာမှုရှိရေးကိုမျှော်လင့်ဆောင်စားနေကြတယ်ဆိုတာကလည်းအေကံမုတ်ချပဲဖြစ်ပါတယ်ရှင်။